စနေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့နံပါတ်1အစီအစဉ်တရဏဂုံသီလဆောက်တည်ပြီးသွားပြီ။နံပါတ်2အစီအစဉ်ရအတန်ဃာတော်ရှင်မြတ်တီထံကဖရာရှင်ရဲ့ရွှေနှုတ်တော်တွေပရိတ်တရားတော်မြတ်ကိုနာကြားခြင်းအဖြစ်မေတ္တာတရားကိုခံယူပြီးနံပါတ်3အစီအစဉ်ရနုမောဒနာတရားနာယူပြီးရေစချအမြတ်တမ်းပေးဝေခြင်းကိစ္စဆောင်ရွက်ကြ။ယနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတကရေ1386ခုနှစ်ဝါကောင်လာဇန်6ရက်ခရစ်နှစ်2014ခုနှစ်ဩဂုတ်လ1ရက်တောက်ကြနေမှာ၄နှစ်မြောက်၄ချိန်မြောက်အဖြစ်မြတ်စွာဘုရားကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းဒေသကြီးငဇုံမျိုးနဲ့ငမြာကြီးမျိုးပုံညာကာမီယူဝတီဆွမ်းကအဖွဲဖြစ်ပါတယ်မိမိတို့16ဦးပေါင်းစည်းထားတဲ့ပုံညာကာမီယူဝတီအဖွဲဝင်များကနံပါတ်1ဒေါ်ခင်သက်တမီမာတန်တန်ချူနံပါတ်2ဒေါ်မြာသိန်းတမီမာအေးအေးထွေးနံပါတ်3ဒေါ်သိန်းပြည့်တမီမာရင်ရင်တို့နံပါတ်၄ဥကျော်အောင်ဒေါ်သက်တမီမဝင်းဝင်းကျော်နံပါတ်၅ဥတင်ဆွေဒေါ်ဆန်းဆန်းွဲ့တမီမငိမ့်ဤဖြူနံပါတ်၆ဥငိမ့်ဒေါ်စိန်တမီမအေးယူခိုင်နံပါတ်၇ဥပေါ်တင်ဒေါ်ခင်ွဲ့တမီမလဲလဲနိုင်နံပါတ်၈ဥစန်းမောင်ညီကိုခင်မောင်ချွန်မာနင်းနံပါတ်၉ဒေါ်တန်တန်မြညီမဒေါ်တန်တန်လနံပါတ်၁၀ဒေါ်ထွေးတင်ဒူမကိုနန်းမျိုးမခင်မျိုးဝေနံပါတ်၁၁ကိုမင်းတန်းဦးဦးမင်းတန်းဦးဒေါ်ခင်ပြုံးကြည်နံပါတ်၁၂ဒေါ်အေးအေးခင်ညီမဒေါ်မျိုးမျိုးခင်၁၃ဦးခင်စောဒေါ်ခိုင်ဦး၁၄ဦးကိုကိုအောင်ဒေါ်မြာစန်းကျူ၁၅ဦးတင်နိုင်စိုးဒေါ်ခင်လေးဆွေ၁၆မလွန်လွန်အောင်မောင်နှမများစတဲ့ဒီ16ဦးသောပုံရကာမီယူဝတီဆွမ်းကပ်အဖွဲ့သူဖွဲ့သားများကစကိုင်းတောင်ရင်မြတ်ဆက်ကြအကြောင်းတိုက်လာရောက်ပြီး၄နှစ်မြောက်၄ချိန်မြောက်အဖြစ်နဲ့တန်ဃာတော်340ကျော်တို့အားအာယုံစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာ340ကျော်တို့အားနေစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာ340ကျော်တို့အညဏ်၏အခါဖြောရီစေပစ္စည်းများလောင်းလူဆက်ကက်ခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုများကိုစီပူအားထုတ်ကြတယ်။ဘာနိုင်ကဆရာတော်အားလည်းပင်ဝါဇုသင်္ကန်း ठी ဖနက်ပါဝင်တသိန်းကျပ်တန်ဝတ္ထုပစ္စည်းများကိုလည်းပဲပစ္စည်းလေးပါအတွက်လူတန်းကြတယ်။ထိုမှတစ်ပါးမြတ်စကြာနာယကအနုနာယကကနဝဇကဘုံကြီး28ပါးအဲ့ဒီ28ပါးအားလည်းပဲတပါးတပါးအတွက်9000ကျပ်တန်9000ကျပ်တန်9500ကျပ်တန်စီဝတ္ထုပစ္စည်းများကိုလူတန်းကြတယ်ထိုမှတပါးမြတ်စွာဘုရားကြောင်းတဲ့ဇေယဝင်းမှာနေထိုင်တဲ့ဘုန်းကြီးရဲ့မေတော်ကြီးဖွာပုံညာဝရီအတွက်လည်းပဲ9000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆိုတဲ့ဒါနာကောင်းမှုပေါင်းစုပြီးတော့ပြုလုပ်ကြတယ်တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုလည်းပဲခံယူဆောက်တည်ပြီးတော့ကျင့်သုံးကြတယ်။တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ပရိတရားတော်အနုမောဒနာတရားတော်ကိုလည်းရိုးရိုးသေးသေးနာယူကြတယ်တဲ့။ဒီတော့ယနေ့မိမိတို့ငမြာကြီးကပေါင်းစုပြီးတော့ပြုလုပ်ကြတဲ့ပုညကံမေယူဝတုဖွဲ့သူဖွဲ့သားများကိုဘုန်းကြီးနေနဲ့အနန္တငါးပါးအားဥတိုက်ပူဇော်ခြင်းဆိုပြီးတော့ဒီတရားလေးကိုဟောပေးမယ်အဲ့တော့နန္ဒာ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတဲ့တရားကိုဟောတဲ့နေရာမှာအနန္ဒာ၅ပါးယနေ့မိမိတို့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်တွေကိုဆွန့်ကပ်လိုက်တယ်သီလတွေစောင့်တည်တယ်တရားနာတယ်ဒါဟာနန္ဒာ၅ပါးကိုပူဇော်ရာရောက်တယ်ဒါလေးကိုပထမပိုင်းအနေနဲ့ရှင်းပြပေးမယ်အဲ့တော့နန္ဒာငါးပါးပူဇော်ရာရောက်တယ်ဘလို့ပူဇော်နည်းရာအကောင်းဆုံးလဲဒါကိုလည်းပဲအကောင်းဆုံးပူဇော်နည်းကိုလည်းပဲဟောပေးမယ်ဒီနှစ်ခုကိုပေါင်းဆက်ပြီးတော့ အနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်ပေါ့အဲ့တော့ယနေ့မိမိတို့16ဦးဖွဲ့ပုံညကာမီယူဝတီဖွဲ့ကုသိုလ်ပြုလာခဲ့တာ၄နှစ်ရှိပြီတပည့်တော်တို့တန်ခါတွေကိုဆုံးကတ်တာနဲ့အနန္တ၅ပါးကိုပူဇော်ရာရောက်တယ်ဘလို့များသက်ဆိုင်ပါတလေဒီလိုမေးစရာရှိတယ်ဒါလေးကိုဘုန်းကြီးကပြောပြပေးမယ်အနန္တ၅ပါးဆိုတာမိမိတို့ဗုဒ္ဓဘာသာဝင်တွေအလေးမြတ်ထားတဲ့ဖရာယရဏတရားယရဏတန်ခါယရဏမိဘနှစ်ပါးဆရာသမားဒါကိုနန္ဒောနန္ဒ၅ပါးလို့ခေါ်တယ်ဗုဒ္ဓဘာသာဝင်တွေကအနန္တောနန္ဒာ၅ပါးကိုသိပြီးတော့လေးမြတ်ထားကြတယ်။ဖိတ်စာတွေရိုက်ရင်အနန္တောနန္ဒာ၅ပါးဥထိတ်ထား၍ဒီစာကားလေးပါတယ်။နောက်ပြီးတော့လှူတဲ့တန်းတဲ့အခါမှာအနန္တောနန္ဒာ၅ပါးကိုဥထိတ်ထား၍ဒီလိုလေးမိမိတို့အနေနဲ့အာယုံပြုပြီးတော့မှန်ထားတယ်။ကြီးညာတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီစာသားလေးတွေကိုအမျက်တနှိုးထည့်ပြီးတော့ကြီးညာကြတယ်။ဒါဗုဒ္ဓဘာသာဝင်တွေရဲ့နှလုံးသားမှာအနန္တောအနန္တ၅ပါးဘယ်နေရာမှာဥထိတ်ထားသလဲဒါပေါ်လွင်စေတယ်နန္တောအနန္တ၅ပါးကိုဥထိတ်ထားတဲ့အကြောင်းပေါ်လွင်စေတဲ့အချက်ကလေးပဲအဲ့တော့ယနေ့မိမိတို့ဖွဲ့သူဖွဲ့သားတွေတန်ဃာတော်ရှင်မြတ်တွေကိုလာရောက်ပြီးတော့ဆုံးကတဲ့ဒါကိုခေါင်းကြီးကအနန္တောအနန္တ၅ပါးကိုပူဇော်ရာရောက်တယ်ဒီလိုပြောလိုက်တယ်ဒါလေးကိုပထမရှင်းပြပေးမယ်အဲ့တော့ပဝန်းကျင်ကကြည်ရင်တော့မိမိတို့တွေဟာတန်ခါးတွေကိုဆုံးကတ်တယ်တန်ခါးကိုပူဇော်တယ်ဒီလိုပဲပြောလို့ရတယ်ဒါပေမဲ့လို့ဖျားရှင်ကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တဲ့တရားယရနာကိုလည်းပူဇော်ပြီးသားဖြစ်တယ်တန်ခါးယရနာကိုလည်းပူဇော်ပြီးသားဖြစ်တယ်မိဘနှစ်ပါးကိုလည်းပဲပူဇော်မြတ်လို့ရရောက်တယ်ဆရာသမားတွေကိုလည်းပဲပူဇော်မြတ်လို့ရရောက်တယ်တဲ့အဲ့တော့ဖုရားရှင်ကိုဘယ်လိုပူဇော်ရာရောက်တယ်ဖုရားရှင်ပရိနိဗ္ဗာန်ဆံသွားပြီပဲဖုရားရှင်ပရိနိဗ္ဗာန်ဆံသွားတာတောင်မှနှစ်ပေါင်း2558နှစ်ပြည့်တော်မယ်လာမယ့်ကဆုံးလာပြည့်ဆိုရင်နှစ်ပေါင်း2558နှစ်ပြည့်တော်မယ်အဲ့တော့မြတ်စွာဘုရားရှိမှမရှိတော့ဘဲနဲ့ဖုရားရှင်ကိုဘယ်လိုပူဇော်ရာရောက်တယ်ဒါမျိုးလေးမေးစရာရှိတယ်အဲ့တော့ဘုန်းကြီးကမြတ်စွာဘုရားပရိနိဗ္ဗာန်ဆံဃာနီးမှာအရှင်အာနန္ဒနဲ့ကောတန်ဃာတော်ရှင်မြတ်တေကိုမိန့်ကြားတော်မူတဲ့ဇာကားလေးကိုဘုန်းကြီးကကိုးကားပြီးတော့ပြောပေးမယ်။ဘုရားရှင်ကပရိနိဗ္ဗာန်ဆံဃာနီးမဟာတက္ကရတရား148ခုနှင့်ကဆုံလာပြည့်နှင့်ပရိနိဗ္ဗာန်ဆံဃာနီးမှာဘုရားရှင်ကဘယ်လိုမိန့်ခဲ့လဲဆိုတော့ယောအာနန္ဒမယာဒေတိတောဓမ္မောစဝိနယောစဒေတိတောပညတ်တောသောမမစီနာတထာအာနန္ဒာတဲ့တင်တို့ကိုငါဖျားနေနဲ့ဓမ္မလို့ခေါ်တဲ့သုတ်တံအဘိဓမ္မာပိဋကတ်တွေငါဖျားဟောကြားခဲ့တယ်တွင်တင်ခဲ့တယ်ဆုံးမခဲ့တယ်ဝိနယလို့ခေါ်တဲ့စီကံဥပရေတွေတင်တို့ကိုငါဖျားပညတ်တော်မူခဲ့တယ်အဲ့တော့သုတ်တံပိတကအဘိဓမ္မာပိတကဆိုတဲ့ဓမ္မဝိနည်းပိတကဆိုတဲ့ဝိနည်းဒီဓမ္မနဲ့ဝိနည်းကိုသင်တို့ငါဖျားဟောကြားတော်မူခဲ့တယ်ပညတ်တော်မူခဲ့တယ်အာနန္ဒာတဲ့ယောအာနန္ဒမယတေတိတော်ဓမ္မောစာဝိနည်းယောစာတေတိတော်ပညတ်တော်ယောအာနန္ဒမယဓမ္မောစာဝိနည်းယောစာတေတိတော်ပညတ်တော်သောမမစ္စေနတတ္ထာသောထူသောဓမ္မောစထူဓမ္မထူသုတ်တံပိဓမ္မာပိတကတ်တိ၎င်းသုတ်တံပိဓမ္မာလို့ခေါ်တဲ့ဓမ္မတိ၎င်းသောစာဝိနယောထူဝိနီပိတကတ်လို့ခေါ်တဲ့ဝိနယတိ၎င်းမမငါဖျားဤအစ္စီနာပရိဗ္ဗနိဗ္ဗန်ဆံလွန်ရာခါ၌ပရိနိဗ္ဗန်ဆံလွန်တော်မူခြင်းကြောင့်ဝောတင်တို့ဤတထာဆေဟာဖျားတိဘဝိတ္တိဖြစ်ရလိမ့်မည်ငါဖျားပရိနိဗ္ဗာန်ဆံလို့ရှိရင်ငါဖျားဟောခဲ့တဲ့ပိဋကတ်၃ပုံနိကေ၅ရက်ဓမ္မကန္နာပုံ၈400အဆုံးမတွေအဲ့ဒီအဆုံးမတွေဟာတင်တို့ရဲ့ဆရာဖျားဖြစ်နေတည်ရလိမ့်မယ်လို့မြတ်စွာဘုရားကဟောခဲ့တယ်အဲ့တော့မြတ်စွာဘုရားကဓမ္မဝိနည်းပိဋကတ်၃ပုံတည်ရှိနေတင်တို့ငါဖျားပရိနိဗ္ဗာန်ဆံတယ်လို့ပြောလို့မရဘူးငါဖျားတည်ရှိနေတယ်လို့ခေါ်တယ်တဲ့ဘသူတွေတန်တန်မတည့်ရရှိရမှာလဲဆိုတော့လစ်စီလို့ခေါ်တဲ့ယဟန်ကောင်းယဟန်မြတ်တည်းရဲ့နှလုံးသားထဲမှာဖျားရှင်ရဲ့ပိဋကတ်အဆုံးမတွေ တင်ယူတယ်ပို့ချတယ်လိုက်နာတယ်ကျင့်သုံးတယ်ဒါဆိုရင်မြတ်စွာဘုရားပဏိဗံမစံမြတ်စွာဘုရားတတ်တော်တရားရှိတယ်လို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့အကျင့်မကောင်းတဲ့ပုဂ္ဂိုလ်တွေစာတက်ပီတယ်ဖြစ်နေတယ်ဒါဆိုရင်တော့ဘုရားပရိနိဗ္ဗာန်မစံဘူးလို့ပြောလို့မရဘူးအကျင့်ကောင်းတဲ့တန်ခါးတွေရဲ့နှလုံးသားထဲမှာအကျင့်ကောင်းတယ်ဆိုတာဘာလဲဆိုတော့အပြစ်တွေကိုစေရနာနဲ့မကျူးလွန်ဘူးအပြစ်ရှိလို့ရှိရင်အပြစ်ကိုပြေပြောင်းအောင်ကုစားတယ်အဂတိတရားမလိုက်စားဘူးဆွေမျိုးမို့လို့ချစ်လို့မုန်းလို့ဒီလိုတရားတွေမလိုက်စားဘူးပုံမှန်ဓမ္မနဲ့နေထိုင်တယ်အဲ့ဒီလိုအကျင့်ကောင်းနေတဲ့တန်ဃာတော်ရှင်မြတ်တည်းရဲ့နှလုံးသားမှာစာပေကြံကံနေသင်ကြလေလာကြကျင့်သုံးကြဒီလိုဓမ္မဝိနည်းရည်အဲ့ဒီလက်စီပုဂ္ဂိုလ်ဆိုတဲ့ရံကောင်းရှင်မြတ်တည်းရဲ့နှလုံးသားမှာစာပေပိဋကသုံးပုံတည်ရှိနေပေမြ။ငါဖေဟာပရိနိဗ္ဗာန်စံတာမဟုတ်ဘူးတဲ့။အဲ့ဒီပိဋကတည်းရဲ့သင်တို့ကိုဆုံးမရည်လိမ့်မယ်ပညာရည်လိမ့်မယ်။ဘာမလုံးနဲ့ညာမလုံးနဲ့ဒါတွေကိုတားမြစ်ပြောဆိုလိမ့်မယ်။မြတ်စွာဘုရားကဒါမျိုးမိတ်ဘုန်းကြီးတို့ရှင်းသူတော်ကောင်းတွေကတော့ဘယ်လိုမိနေဆိုတော့အခရာဧကမေကင်းစာဘုဒ္ဓရူပတမန်တိယာအဲ့တော့ဓမ္မခန္ဓာပေါင်း8400နဲ့မှာအခရာတလုံးဟာဖရာတစုတဲ့ဘုန်းကြီးတို့ဖရာရှင်ဟောကြားတော်မူတဲ့အဆုံးမှာတလုံးသည်ဖရာတစုနဲ့တူတယ်အခရာတလုံးသည်ဖရာတစုနဲ့တူတယ်အဲ့တော့ဒီနေ့မိမိတို့အဖွဲ့သူဖွဲ့သားတွေစကိုင်းတော်ရဲ့များဆက်ကြအကြောင်းတိုက်တန်ဃာတော်340ကျော်ကိုအာယုံစုံကတ်တယ်နေစုံကတ်တယ်ညနေအခါဖြိုရီစီပစီလောင်းလူတယ်လေးနှစ်မြောက်လေးချိန်မြောက်ရှိသွားခဲ့ပြီတန်ဃာတော်ရှင်မြတ်တွေကိုမိမိတို့ပူဇော်တယ်ဆိုတာနဲ့ဒီပြန်နဲ့တန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားထဲမှာတည်ရှိနေတဲ့ပိဋကအဆုံးမတွေအဲ့ဒီပိဋကအဆုံးမတွေဟာဆရာဖရာတွေပဲအခရာတလုံးဖရာတစုအခရာတလုံးဖရာတစုဆိုတော့တန်ဃာတော်ရှင်မြတ်တစ်ပါးရဲ့နှလုံးသားမှာတည်ရှိနေတဲ့ပိဋကတိအကျင့်ကောင်းတဲ့တန်ဃာတော်ရှင်မြတ်တရဲ့တန်တမ်းမှာတည်ရှိနေတဲ့ပိဋကအဆုံးမာရီအဲ့ဒါဖရာတွေပဲတန်ဃာတော်ရှင်မြတ်တွေကိုရှိခိုးလိုက်တယ်ပူဇော်လိုက်တယ်ဆွန့်လူလိုက်တယ်ဖရာစုပေါင်းများစွာကိုပူဇော်ပြီးသားဖြစ်သွားတယ်ဒါလေကြောင့်ဘုန်းကြီးကပြောတာမိမိတို့ယနေ့ကုသိုလ်လာပြုတယ်ကုသိုလ်လာပြုတဲ့တာမညမျက်စိနဲ့ကြည့်ရင်တော့ဒါတန်ဃာတွေကိုဆုံးကတ်တာဒီလိုပဲပြောလို့ရတယ်ခဏမြတ်စွာဘုရားပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာကိုမိန်ကြားခဲ့တဲ့မိန်ခွန်းတော်ကိုကြည့်ရင်ဒီဓမ္မဝိနည်းလို့ခေါ်တဲ့ပိဋကတ်သုံးပုံအဆုံးအမတွေကဖရာတွေတဲ့ငါဖရာပရိနိဗ္ဗာန်စံတဲ့ကအဲ့ဒီဓမ္မဝိနည်းတွေကသင်တို့ကိုဟောပြလိမ့်မယ်ဆုံးမရစ်လိမ့်မယ်ဖရာရှင်ကဒါမျိုးမိန်ခဲ့တယ်ရှေးဆရာတွေကအခရာတလုံးကိုဖရာတစုနဲ့တူတယ်ဆိုတော့မိမိတို့ဒီနေ့ဖရာအစုပေါင်းများစွာကိုပူဇော်ခွင့်ရတယ်ဒါကြောင့်အနန္တ၅ပါးအားဥတိုက်ပူဇော်ရာရောက်တယ်ဖရာယတနာကိုပူဇော်ရာရောက်တယ်လို့ဒါကိုဘုန်းကြီးကပြောခဲ့တာအဲ့တော့တတ်တော်တင်ရာဖရာရှင်သာရှိတော်မူခဲ့မိမိတို့ရဲ့လုံရက်ကိုတာရုခေါ်มาပဲအဲ့တော့ဖရာရှင်တာရုခေါ်တယ်ဆိုတာဖရာရှင်နှစ်သက်တော်မူလို့ဖရာရှင်ဒီလိုလုံရက်ကိုသဘောတူတော်မူတယ်ဆိုတဲ့အဓိပ္ပာယ်ပဲဒါလည်းပဲဖရာရှင်ကိုပူဇော်ရာရောက်တာပဲဒါကြောင့်တန်ဃာတွေကိုဆွန့်ကပ်တယ်တန်ဃာရီရှင်မြတ်တည်းရဲ့နှလုံးသားမှာတည်ရှိနေတဲ့ပိဋကအဆုံးအမတွေကိုပူဇော်ပြီးသားဖြစ်တဲ့အဲ့ဒီပိဋကအဆုံးအမတွေကဘုရားရှင်တွေပဲအခရာတလုံးဆိုရင်ဘုရားတစုနဲ့ညီမျှတယ်တဲ့အဲ့တော့မိမိတို့ဘလောက်ဝမ်းသာစရာကောင်းလဲဆုံးကတ်တာကတော့တန်ဃာရီကလိုက်တာဒီတန်ဃာရီကအကျင့်ကောင်းပါတယ်ပိဋကတည်းကိုသင်ယူနေကြပါတယ်ဆိုရင်တန်ဃာတော်ရှင်မြတ်တည်းရဲ့နှလုံးသားမှာတည်ရှိနေတဲ့ဘုရားစုစုကိုမိမိတို့ပူဇော်မြတ်လို့ရာရောက်တယ်ကိုယ်ကိုယ်ပူဇော်ရာရောက်တယ်ဒါလေးကိုသိစေချင်တာဒါမြတ်စွာဘုရားပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာကိုဆုံးမခဲ့တဲ့ဩဝါဒစကားလေးနောက်တခါဘုန်းကြီးတို့တရားတော်ကိုဘလို့ပူဇော်ရာရောက်တယ်လေဒါလည်းမေးစရာရှိတယ်ဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကပုံနာတယောက်စဉ်းစားတယ်ယတနာသုံးပါးကိုပူဇော်တယ်ဆိုတဲ့နေရာမှာဘုရားရှင်ကိုပူဇော်တယ်ဖျားရှင်ရတတ်တော်ထင်ရှားရှိတော့ပူဇော်ရတာထင်ထင်ရှားရှားသိတာလေတန်ဃာတော်တွေကိုပူဇော်တယ်တန်ဃာတော်ရှင်မြတ်တွေတတ်တော်ထင်ရှားရှိနေတော့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးတယ်လှူဒန်းတယ်တန်ဃာတော်ရှင်မြတ်ကိုပူဇော်တာလည်းပဲသိတာထင်ရှားတယ်အဲ့တော့တရားတော်ကိုပူဇော်ခြင်းလို့ရှိရင်ဘလို့ပူဇော်မလဲသူစဉ်းစားလို့ခတ်သွားတယ်တရားတော်ပူဇော်ရတာမထင်မရှားဖြစ်နေဒီတော့မြတ်စွာဘုရားထံသွားပြီးတော့မေးလျှောက်တယ်မြတ်စွာဘုရား ဖရာယရဏတန်ဃာယရဏကိုပူဇော်တာတော့တပီတော့နားလဲပါတယ်တရားယရဏကိုဘလိုနီးနဲ့ပူဇော်ရရောက်ပါတလေဒါလေးကိုတပီတော့မင်ကြားတော်မူပါဗျာလို့ပုံနာတယောက်ကမြတ်စွာဘုရားကိုတရားယရဏပူဇော်နီးသွားပြီးတော့မေးခဲ့ဘူးတယ်ဒီတော့မြတ်စွာဘုရားကပါမိန်နိုင်တယ်ဆိုတော့ပုံနာတဲ့ပိဋကတ်သုံးပုံဆိုတဲ့ဘုရားရှင်ဆုံးမတော်မူခဲ့တဲ့ပါဠိတော်ဒီပါဠိတော်တွေကိုဖွင့်ပြတဲ့အထာကရာဒီထာကရာတွေကိုထင်ရှားအောင်ဖွင့်ပြတဲ့တီကာအဲ့ဒီပိဋကတ်သုံးပုံပါဠိထာကရာတီကာတွေကိုသင်ရန်လက်ကျက်ပြီးတော့မှတ်သားထားတဲ့ကျင့်သုံးလိုက်နာနေတဲ့ဘောဓုတရှိတဲ့ယဟန်ကိုပူဇော်ပါတဲ့ဒါမျိုးမိန့်လိုက်တယ်ဒါဆိုရင်သင်တရားတော်ကိုပူဇော်ရာရောက်တယ်ဒီတော့ပုံနာကဘုဒ္ဓတရှိတဲ့ယဟန်ဆိုတာဘလို့ယဟန်မှလည်းတပိတော်ကိုညွန်ပြပေးပါဖျားလို့လျှောက်တော့မြတ်စွာဘုရားကယဟန်တန်ဃာတွေကိုသာမေးကြည့်တော့ဒါမျိုးမိန်လိုက်တော့ပုံနာကယဟန်တန်ဃာတွေလည်းသွားပြီးတော့တပိတော်တရားပူဇော်ခြင်းနဲ့မြတ်စွာဘုရားကတရားပူဇော်ခြင်းပိဋကတ်သုံးပုဘုဒ္ဓတရှိတဲ့သင်ရန်လက်ကျက်ထားတဲ့အကျင့်ကောင်းတဲ့ယဟန်ကိုပူဇော်လို့ပြောတယ်ရှင်ဘုရားတို့ဘုဒ္ဓတရှိတဲ့ယဟန်ဆိုတာဘလို့ယဟန်ပါလဲဘယ်သူပါလဲယဟန်ဒီကိုသွားမြေတော့ယဟန်ဒီကအရှင်အာနန္ဒာကိုညွန်ပြလိုက်တယ်အရှင်အာနန္ဒာဟာပိဋကတ်သုံးပုံဘုသူတာတွေကျွဲဝါတဲ့ပိဋကတ်သုံးပုံဘုသူတာတွေ ਨੇ ပြည့်စုံတဲ့ယဟန်ပဲဆိုပြီးတော့ရှင်အာနန္ဒာကိုညွန်ကြားလိုက်တော့အဲ့ဒီပုံနာရှင်အာနန္ဒာကိုတထောင်တန်သင်္ကန်းနဲ့သွားပြီးတော့လှူဒန်းပူဇော်ခဲ့ဘာဖြစ်လို့လဲဆိုတော့တရားယရဏကိုပူဇော်ခြင်းလို့တဲ့အဲ့တော့ဘုန်းကြီးတို့တရားယရဏပူဇော်ခြင်းဒီတရားကိုဆောင်ထားတဲ့ဘုဒ္ဓတာရှိတဲ့အကျင့်ကောင်းတဲ့လက်စီယဟန်တော်တွေကိုပူဇော်လိုက်လို့ရှိရင်တရားယရဏကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တဲ့အဲ့တော့ဘုန်းကြီးတို့ယနေ့တန်ဃာတော်ရှင်မြတ်တွေကိုဆွမ်းလာကတ်တယ်ခုနကဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ပိဋကတ်သုံးပုံအစုံမာရီအခရာတလုံးတလုံးသည်ဘုရားတဆူနဲ့တူတယ်ဒီတော့ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်နောက်ပြီးတော့မြတ်စွာဘုရားကတရားတော်ကိုပူဇော်ခြင်းလို့ရှိရင်အဲ့ဒီတရားတွေကိန်းနေတဲ့ဘုဒ္ဓတရှိတဲ့ပိဋကတ်သုံးပုံတက်မြောက်တဲ့ယဟန်တော်ကိုပူဇော်ပါဒါမျိုးမိန်လိုက်တော့ခုတန်ဃာတော်ရှင်မြတ်ဒီဖျားရှင်ရဲ့ဟောကြားတော်မူခဲ့တဲ့တရားတော်ပိဋကတ်ဓမ္မခန္ဓာတွေကိုသင်အံလေ့ကျင့်နေတယ်ဒီတန်ဃာတွေကိုဆုံးကတ်လိုက်တယ်ရှ िख ိုးလိုက်တယ်ပူဇော်လိုက်တယ်အဲ့တော့တန်ဃာတွေကိုပူဇော်လိုက်တာနဲ့တန်ဃာတော်ရှင်မြတ်ဒီရဲ့နှလုံးသားမှာတည်ရှိနေတဲ့တရားဓမ္မခန္ဓာတွေကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ဒီတော့တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ဒါကိုဘုန်းကြီးကပြောတာဒါကြောင့်အနန္တ၅ပါးဥတိုက်ပူဇော်ခြင်းဆိုတာယနေ့ဆုံးကလိုက်တယ်ဒါပေမဲ့လို့ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ခုအရိယာတန်ဃာနဲ့တကွသာသနာတော်ကြီးမပြောက်ပြက်အောင်ဆောင်ရှောင်းနေတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တဲ့ဒါလေးတွေကတတိထားဖို့ကောင်းတဲ့အချက်ကလေးတွေအဲ့တော့မိမိတို့တန်ဃာတော်ကိုပူဇော်ရာရောက်တယ်တန်ဃာတော်ရှင်မြတ်တွေကိုပူဇော်တာကတော့ယခုထင်ရှားနေပြီဒါကြောင့်အထူးပြောစရာမလိုတော့နောက်ပြီးတော့မိဘဆရာသမားတွေကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တဲ့ဒီဆုံးကလိုက်တာဘာဖြစ်လို့လဲဆိုတော့မိမိတို့ရဲ့မိဘနှစ်ပါးအသက်ထင်ရှားရှိနေသည့်မိကြီးပေါ်ဒီလိုမိမိတို့ပုံညာကာမီယူဝတီအဖွဲ့ဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတော့တန်ဃာတော်ရှင်မြတ်တွေကိုနှစ်စင်ဆွန်ကတ်နိုင်အောင်ဆွန်ကတ်ရင်းနဲ့သီလကုသိုလ်တွေစောင့်တည်နိုင်အောင်ကြိုးစားကြရတယ်တရားတွေကိုနာယူကြရတယ်ကုသိုလ်စိတ်နဲ့အတူတကွပျော်ပျော်ရွှင်ရွှင်နဲ့သွားကြလာကြရတယ်ဒီလိုလုပ်နေတာကိုမိဘနှစ်ပါးကိုမေးကြည့်ကျေနပ်သလားမကျေနပ်ဘူးလားလို့တက်ရှိတင်ရှားရှိတယ်မေးကြည့်လိုက်ကျေနပ်ပါပါပျော်ရွှင်ပါပါအဲ့တော့မိဘကိုဓမ္မနဲ့ကျေးဇူးဆက်တာဒါမိဘကိုအကောင်းဆုံးပူဇော်တာပေါ့ဘုန်းကြီးတို့မိဘကိုကြွေမွေးပြုစုတယ်ဒါလည်းပူဇော်ခြင်းတစ်မျိုးပဲမိဘကျေနပ်အောင်ကုသိုလ်တရားတွေကိုစီပူလုပ်တယ်မိဘကသာဓုခေါ်တယ်ဒါလည်းပဲမိဘကိုကျေးဇူးဆက်နေတစ်မျိုးအဲ့ဒီကျေးဇူးဆက်နေတဲ့မျိုးတွေကမိဘကုသိုလ်စိတ်ဖြစ်ပြီးတော့ဝမ်းမြောက်ပီတိဖြစ်အောင်လုပ်နိုင်တာပို့ပြီးတော့အကျိုးကြီးတယ်ပို့ပြီးတော့မြင့်မြတ်တယ်တဲ့ဒါကြောင့်ယနေ့မိမိတို့မိဘတွေတက်ချီထင်ရှားရှိခဲ့ရင်အိမ်ကြမေးကြည့်ပေါ့မိမိတို့ပေါင်းစုပြီးတော့ဒီလိုကုသိုလ်ပြုတယ်ဆုံးကတ်တယ်သီလဆောက်တည်တယ်တရားနာတယ်ပျော်ပျော်ပါပါသွားကြတယ်လာကြတယ်အဲ့တော့ဒီလိုလုပ်နေတာကိုမိဘတွေကနှစ်သက်တယ်သာဓုခေါ်ပါတယ်ဆိုရင်ဒါမိဘနှစ်ပါးကိုလည်းပဲ အကောင်းဆုံးပူဇော်ရာရောက်တယ်ဒါကြောင့်ဘုန်းကြီးကတာမညမျက်စိနဲ့ကြည့်ရင်တော့ယနေ့ညဆက်ကြာကြောင်းတိုက်ကိုဆွမ်းလာကတ်တာပဲဆွမ်းလာကတ်တယ်ဆိုပေမဲ့ဖရာတရားတန်ကားပူဇော်ပြီးသားဖြစ်တယ်ခုနပြောပြီးပြီမိဘနှစ်ပါးကလည်းပဲကျေနပ်မယ်အားရမယ်တာရုခေါ်မယ်မိဘနှစ်ပါးကိုလည်းပူဇော်ရာရောက်တယ်တကယ်လို့မိဘနှစ်ပါးမရှိတဲ့သူတွေဆိုလို့ရှိရင်မှန်းကြည့်လိုက်မိမိတို့ဒီလိုလှုပ်ပုံကိုင်ပုံလေးတွေဒီလိုတရားနဲ့အညီနေတယ်ဒီလိုကုသိုလ်တွေလုပ်တယ်တမလွန်ဘဝကမိမိတို့ရဲ့မိဘနှစ်ပါးမိမိတို့ကိုမြင်ခွင့်ရတဲ့နေရာများရှိနေခဲ့ရင်ဘလောက်များကြည်နူးနေမလဲမှန်းကြည့်လိုက်တကယ်လည်းပဲကြည်နူးမှာပဲဩငါရဲ့မျိုးဆက်သာသမီတွေဟာငါရဲ့ကိုစားသာသနာတော်ကြီးရှေးအောင်ဆောင်ရွက်နေကြတယ်။သာသနာရှေးအောင်ဆောင်ရွက်နေတဲ့တန်ခါတော်တွေကိုတုံ့ပြန်ပူဇော်နေကြတယ်။ဖရာတရားတန်ခါယရဏမြတ်သုံးပါးကိုအလေးမြတ်ထားကြတယ်။တကယ်လို့မိဘနှစ်ပါးမရှိခဲ့အောင်တကယ်လို့ရှိသလိုမှန်းပြီးတော့မိဘနှစ်ပါးကမိမိတို့ကိုမြင်ခွင့်ရတဲ့ပုံပွားများရောက်နေခဲ့တာတို့တွေဘလောက်ခေါ်ဆိုမလဲ။ဒါကြောင့်မို့မိဘနှစ်ပါးကိုလည်းပဲဒီဆုံးကတ်တာဆိုတာပူဇော်ပြီးသားဖြစ်တယ်မိမိတို့ဂုံပကာတနမပါပါဘူးအဲ့တော့တန်ဃာတော်ရှင်မြတ်ဒီမိမိတို့ကြေးရွာကမိမိတို့ရဲရွာကကျောင်းတိုင်လုပ်နေတဲ့ရဆက်ကြကျောင်းတိုင်လာပြီးဆွေမတော်မျိုးမတော်ဘာမှမသိတဲ့တန်ဃာကြီးစာတင်စာချလုပ်နေတာကြီးညိုလို့သီလသမားကြီးပညာနဲ့ပြည့်စုံတာကြီးညိုလို့မိမိတို့ဆုံးကက်ရတာစိတ်ချမ်းသာလို့လာပြီးတော့လှုပ်ကြတာဘာဂုံဘာပကာတနလိုချင်လို့မပါအဲ့တော့ဒီလိုလုံးရက်တည်ပြီးမိဘနှစ်ပါးကိုပူဇော်ရာရောက်တဲ့မိဘနှစ်ပါးများတီးခွင့်ရခဲ့ရဲ့ယခုတက်ရှိထင်ရှားရှိနေခဲ့တဲ့မိဘတွေကိုမေးကြည့်ရင်ဒါရုခေါ်မယ်တဲ့ဒါတည်ပြီးမိဘကိုဓမ္မနဲ့ကျေးဇူးဆက်တာဒါကြောင့်မို့မိဘနှစ်ပါးကိုလည်းပူဇော်ရာရောက်တယ်နောက်ပြီးတော့ဆရာသမားဆရာသမားဆိုတာသင်ဆရာမင်းဆရာအားလုံးပါတယ်ခုတန်ဃာတော်ရှင်မြတ်တရားလည်းပဲမိမိတို့ရဲ့ဆရာတွေတဲ့ဘာဖြစ်လို့လဲတန်ဃာတော်ရှင်မြတ်တရားမကောင်းတာကိုတားမြစ်တယ်ကောင်းတာကိုညွန်ပေးတယ်ကုသိုလ်လုပ်တယ်ဘလို့စိတ်နဲ့လှုပ်ကြဂုံပကတနာမမမောချာနဲ့ဂုံပကတနာဆိုတာအကုသိုလ်တရားတွေတန်ဃာတော်ရှင်မြတ်တရားဆုံးမကြတယ်အဲ့တော့ဂုံပကတနာမမောစွာနဲ့မလှုပ်ကြနဲ့ရိုးရိုးတန်တန်မေတ္တာတရားနဲ့ကုသိုလ်လုပ်ကြအချင်းချင်းအနေနာခံကြကုသိုလ်ပြုသွားတဲ့ကတယောက်နဲ့တယောက်တီးခံကြတယောက်နဲ့တယောက်အပြစ်မပြောကြနဲ့ဒါဘုန်းကြီးတို့တန်ဃာတွေကဆုံးမပေးတယ်အဲ့ဒီအဆုံးမပေးတာဒီပင်မိမိတို့ရဲ့ဆရာသမားဖြစ်သွားတယ်။နောက်ဝိပဿနာရှုနည်းတွေကိုမြတ်စွာဘုရားလက်ထက်ကဆင့်သက်လာတဲ့ဝိပဿနာရှုနည်းတွေပျောက်ပြယ်မသွားအောင်စာရီကြက်ကြသင်အညာပို့ချကြလေ့လာကြလေ့လာပြီးတော့တရားဓမ္မတွေကိုတရားရှုမနည်းတွေဟောကြပြောကြဒီတော့တန်ဃာတော်ရှင်မြတ်တရားဆရာသမားပို့ပြီးတော့တောင်စစ်သေးတယ်မြင့်မြတ်တဲ့ဆရာသမားတွေမိမိတို့လောကီဆရာတွေအမှလောကီရေးရအတွက်သင်ပေးတာစားဖို့တောက်ဖို့လုပ်ငန်းလုပ်ဖို့အတွက်သင်ပေးတာတန်ဃာတော်ရှင်မြတ်တရားနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းဖြစ်ဖို့တည်းညွန်ပြပေးတာအဲ့တော့ဆရာသမားတွေဆိုတာတန်ဃာတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေကိုဆုံးကပ်လိုက်တာနဲ့ဆရာသမားတွေကိုလည်းပူဇော်ပြီးသားဖြစ်တယ်မိမိတို့ရဲ့ရွာမှာရှိတဲ့လောကီသင်ပေးတဲ့ဆရာဆရာမတွေဒီလောကကိုကြည့်ရင်သူတော်ကောင်းစိတ်ရှိတဲ့ဆရာဆရာမအားလုံးဟာတာဓုခေါ်ကြမှာပါအဲ့တော့ဒီတော့သူတို့ဝမ်းမြောက်အောင်ကုသိုလ်ဖြစ်အောင်မိမိတို့ကတုံ့ပြန်ပြီဆိုတော့ဒါပါဖြစ်တယ်။ဆရာသမားတွေကိုတုံ့ပြန်ပူဇော်ရာရောက်တယ်တဲ့။ဒါကြောင့်ဘုန်းကြီးကအနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတာဒီတရားကိုဟောပေးတာ။အဲ့တော့ယနေ့ပုညကမေယုဝတီအဖွဲ့ခုဘုန်းကြီးရဲ့တရားကိုစူးစူးဆိုက်ဆိုက်နားဆိုင်ပြီးတော့နားယူနေတယ်ဆိုရင်ဩငါတို့ဟာစတုံကတော့ကိုကိုကိုတန်ဃာတွေကိုဆုံးကက်တယ်ဒီလိုပဲထင်ခဲ့တာယခုတော့ဘုရားရှင်ကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တန်ဃာတော်ရှင်မြတ်တရားတန်တန်မှာရှိနေတဲ့အခရာတစ်လုံးတစ်လုံးတရားဆုံးမတစ်ခုဟာဘုရားတဆူနဲ့တူပါလားငါတို့ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားပြီတရားတော်ကိုပူဇော်ခြင်းလို့ရှိရင်ပိဋကတ်သုံးပုံတက်မြောက်တဲ့ကျင့်ကောင်းတဲ့တန်ဃာကိုပူဇော်ဆိုတော့တန်ဃာတော်ရှင်မြတ်တကူပူဇော်လိုက်တာနဲ့တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားပြီတန်ဃာတွေကိုလည်းပဲယခုဆုံးကတ်တဲ့ရှိခိုးတဲ့ပူဇော်တဲ့ပူဇော်ပြီးသားဖြစ်သွားပြီမိဘဆရာငါတို့ရဲ့လောရက်ကိုကြည်နူးဝမ်းသာကြမယ်တာရုခေါ်မယ်ဒီတော့မိဘဆရာတွေကုသိုလ်ဖြစ်ကြမယ်ဒီလိုကုသိုလ်ဖြစ်သွားတာနဲ့မိမိတို့အနေနဲ့မိဘဆရာတို့လည်းအကောင်းဆုံးပူဇော်ရာရောက်ပြီတဲ့ဒ 大家母现在从个大那大阿爸阿乌代不做呀要得都碰你啊别了高米那都不做钱喵喵的嘛但嘛呢不做他高中没但那不得比如碰你啊高中不做你礼物三比如标杯没啊，高僧不做你那色比罗，你说别啊，不如每个来做罗。不如培养性骨罗，你到底比谁对我讲嘛？天都那切，哎，你切嘛培养性骨罗，你个当阿罗心念的骨每个的，阿培养脑力老老家耶，不然那本三罗没路，没家罗不给的。培养性不然那本三那个马德格的呀，立在西库内各送拉边的。李拉拉的路啊没家给他说马德格里的呀李在困难苦亚都拉皮老个没家他骗马波阿皮呀让李拉拉讲不然那本三罗没他们又没来的谁的我叫马不出现也很困难呀你们的太没大皮家的咪咪都阿姑呀的咪咪都金牛李沙呀的皮呀也的那让李拉讲路老个一点呀东西的帮你呀贵标准嘛松松呀的嘛都没事的也能来但不漂亮没有的也能来松松压着马速比如不出现也很困难呀你们的台门大呢台门呀水女家把路家门来呢第六批家呀大了被打娃娃呗不一路也能地地安哪里家的你们都会都会打理的第六八呗过一点一妈一没等阿姑呀的大姨一没等阿姑呀的大米姨一没等阿姑呀的米根帕根第幺幺年金沙药嘎撇比着当李拉老家人过了奶奶都想问你的屋啊没切杯不都是钱拿嘛嘞把这都来过阿姑呀的米根帕根过阿姑呀的大的米第一人哪里松松多嘛对比着不都嘛谁没钱拿奶嘛谁生也家嘛嘞哎呦米巴蒙的马里呢南县都没呀的都没事的但不撇路没呀的培养也的拿当李拉家人不然那本三路没松松呀都没说了不如人也很困难呀你们的太没大呢把路家门呢带面呀水女家湖南的叔叔叔叔呢西围来家呢第六楼里家的而且这嘛不一度阿达达达没提出的也很多的话个出出家家表你的现在你是来没拉现在你来带面水女母没楼表起来高你的第六也很多的呀阿达达达没提对的啊阿信阿罗言罗的呀培养信不得那本三罗没的地呀罗带面呀水女家苏威家的楼家的等下阿罗西过来没老阿罗那边没带面目拉来客也是比如免刷皮亚的可比如免刷皮亚我就将多少的苏罗的阿罗你那也来打皮亚路地路苏罗见阿爸呗阿罗皮亚阿不得那本三罗没都啊得把的表现到高你的眼里呀到度过嘛没见那家了免刷皮亚我就将晓得免刷皮亚把将地路你亚拉嘞把将眼里呢带面吹吹木没戏亚拉嘞地路没来到阿达达达没地亚晓得马拉巴皮亚的免刷皮亚哈能离了家也不得那边三多木罗没这边都地路先上米吧的那哈来边眼还给啥没比得不不出钱被洗得的我呢呢免刷皮亚得到天下细心一顿不得那边没三米一顿嘛现在呀我就在阿托比着眼给啥比昂眼那皮昂就在没哎里路现在呀我阿托比眼那皮昂就在见地边免刷皮亚我高中都变不足呀要没路这边着地路先三米比着现在天来没多给了吧现在呢那边细微带面目没露给了吧免刷皮亚就说免刷皮亚个大路口的路大路大路北库现在刚把笔刷刚把笔刷的记录也刷比亚个哎呦也刷比亚不得那本三啊五三啊尼卡嘛也刷比亚五第二路第二面的罗巴多大里跟我们路比如不做没说的现在我们也刷比亚大路口给的说的第二次啊也刷比亚路拉的路的耶稣阿比亚你带着我们来人所以他不一度地大多的地都不要先把把生命来说的耶稣阿比亚耶稣阿比亚没意地你和阿地地那阿达达地那无亚不一度我的地那一个那里不见他们不见地他们不见地他们不见地 ရှင်တို့တဲ့ငါဖျားပေါ်မှာကြီးညိုပါれမြေနိုပါれဆိုရင်ဟောဒီအတ္တတတထေလူကျင့်ကြသူ့လူပြုမှုကျင့်သုံးကြနာယီကန္တာရီပူဇင်တာမန်ပူဇင်တိဟိမန်ဤကန္တာရီပန္နန္တာစာယီတို့ပစ္စည်းဝတ္ထုတို့ဖြင့်ပူဇင်တာပူဇော်ကြတဲ့ပုဂ္ဂိုလ်တွေဟာမင်္ဂလာဘုရားကိုနာပူဇင်သည့်အကောင်းဆုံးအမျက်ဆုံးပူဇော်ရာမရောက်ကြပေကုန်။ငါဘုရားကိုပန်နေနန္တာရီဆွမ်းနေစီမိတွေနဲ့ပူဇော်ကြတယ်။ပူဇော်ရာရောက်ပါတယ်။ဒါပေမဲ့အကောင်းဆုံးပူဇော်ခြင်းအမွန်မြတ်ဆုံးတုံ့ပြန်ပူဇော်ခြင်းဒီလိုတော့ပြောလို့မရသေးဘူးတဲ့။ဘလို့ပူဇော်ရမှာလဲဆိုတော့ဓမ္မနုဓမ္မပฏิပတ္တိယပဏာမံပူဇင်သည့်ဓမ္မနုဓမ္မပฏิပတ္တိယပဏာလောကုတ္တရာတရား၉ပါးလျော်သောအကျင့်မြတ်ဖြင့်ကမင်္ဂလာဘုရားကိုပူဇင်သည့်ပူဇော်ကြသည့်မိဂုံဤအကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်ကြပေကုန်၏ဤတည်းသို့ဘဂဝါသုံးလောကဒုဒါရှင်တို့မြတ်ဗျာသည်အဝောစာကရုဏာရှည်သောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းဤအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကငါဘုရားကိုအကောင်းဆုံးပူဇော်ခြင်းပန်နေနန္တာတွေစီမီတွေစွမ်းတွေပူဇော်တာပူဇော်ရတော့ရောက်ပါတယ်တဲ့အကောင်းဆုံးအမျက်ဆုံးပူဇော်တယ်လို့တော့ငါဘုရားမတတ်မှတ်ပါဘူးငါဘုရားကိုအမျက်ဆုံးပူဇော်ခြင်းမှာလေဆိုရင်ဓမ္မနုဓမ္မပฏิပတ်နဲ့ပူဇော်ကြတဲ့အဲ့တော့ဓမ္မနုဓမ္မပฏิပတ်ဆိုတာဘာလဲလို့မေးဓမ္မဆိုတာမဖို့နိဗ္ဗာန်အနုဓမ္မပฏิပတိလျော်တဲ့အကျင့်မဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဒါဆိုရင်သိနာမလဲသေးဘူးအဲ့တော့မြတ်စွာဘုရားကမဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဓမ္မနုဓမ္မပฏิပတ်နဲ့ငါဘုရားကိုအကောင်းဆုံးပူဇော်ရာရောက်တယ်ဒီလိုမိတ်အဲ့တော့မဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဆိုတာဘာလဲနိဗ္ဗာန်ရောက်ကြောင်းအကျင့်တဲ့အဲ့တော့နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုပဲသိပြီးတော့နားမလဲသေးပါဘူးနိဗ္ဗာန်ရောက်ကြောင်းအကျင့်ကဘာတွေလဲဘလို့စံနဲ့သတ်မှတ်ပါလဲဒါဆိုရင်လောဘဒေါသမောဟနေချောင်းအကျင့်လောဘဒေါသမောဟငြိမ်းချောင်းအကျင့်အဲ့ဒီအကျင့်ဟာဓမ္မနုဓမ္မပฏิပတ်လို့ခေါ်ရတယ်။ကိုကဘယ်ကျင့်စဉ်ကိုပဲလုပ်လို့ဒါနာကိုပဲလုပ်လို့သီလကိုပဲစောင့်တီးစောင့်တီးဘာဝနာကိုပဲပွားပွားဝေယဝစ္စာကိုပဲလုပ်လို့ဘာကိုပဲလုပ်လို့ဓမ္မနုဓမ္မပฏิပတ်ဖြစ်ရင်မြတ်စွာဘုရားကိုပူဇော်ရာရောက်တယ်ဓမ္မနုဓမ္မပฏิပတ်ဆိုတာနိဗ္ဗာန်ရောက်ချောင်းအကျင့်နိဗ္ဗာန်ရောက်ကြောင်းကျင့်ဆိုတာလောဘဒေါသမောဟနေချောင်းကျင့်လောဘဒေါသမောဟငြိမ်းချောင်းကျင့်တဲ့အဲ့တော့ကိုယ့်ရဲ့လုံရက်ကလေးတစ်ခုလုပ်တယ်ဒါနာပြုတယ်လောဘဒေါသမောဟတွေကအရင်နဲ့ဆိုင်နေလာတယ်လောဘသိမ့်မကြည့်တော့ဘူးဒေါသတွေနေပါသွားတယ်မောဟတွေနေပါသွားတယ်မာနာတွေနေပါသွားတယ်ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်ဖြစ်သွားပြီဖြစ်သွားရင်ဘုရားရှင်ကိုအကောင်းဆုံးပူဇော်ရာရောက်တယ်ဒီလိုမှမဟုတ်ဘဲနဲ့ဒါနာတော်ပြုပါရဲ့တိလာတွေလည်းပဲစောက်တီးပါရဲ့တရားရိပ်သားတွေလည်းပဲဝင်ပါရဲ့အဲ့ဒီလိုကုသိုလ်လုပ်ရင်းလုပ်ရင်းနဲ့လောဘတွေကကြီးကြီးလာတယ်ဒေါသတွေကပိုပြီးတော့ဆိုးလာတယ်မာမာနတွေကခတ်ထန်လာတယ်ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်မဖြစ်တော့နိဗ္ဗာန်ရောက်ကြောင်းကျင့်မဟုတ်နိဗ္ဗာန်ရောက်တယ်ဆိုတာလောဘဒေါသတွေနည်းပြီးတော့ကုန်သွားမှနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်ရဟန္တာဖြစ်တာအဲ့တော့မကုန်ခင်မှာနည်းပါဖို့လိုတယ်လေဒီတော့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ဆိုတာစီပွားရေးလုံလဲပဲလောဘဒေါသမောဟတနေ့တနေ့နေအောင်ကျင့်ရတယ်။ဒါနာပြုတယ်လောဘဒေါသမောဟတနေ့တနေ့နေအောင်ကျင့်ရတယ်။ပါလောင်ကျင့်ပေးရတယ်။သီလဆောက်တည်တယ်တရားရှိမှတ်တယ်မနစ်ကငါနဲ့ဒီနေ့ငါနဲ့နှိုင်းရှင်ကြည့်ဒီနေ့ငါလောဘဒေါသလေးတွေနေသွားတယ်ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်ဖြစ်တယ်။ဘုရားရှင်ကိုပူဇော်ရာရောက်တယ်နိဗ္ဗာန်ရောက်ချောင်းကျင့်ကိုကျင့်ရာရောက်တယ်တဲ့။ဒါကြောင့်ဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာဆရာသမားတွေကဆိုခိုင်းတာလေးရှိတယ်လေ။ဣမာယဓမ္မနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိ။ဒါမျိုးလေးတွေဒီကျင့်မြတ်တဲ့ဘုရားတရားတန်ခါကိုပူဇော်ပါれဆိုပြီးတော့ပူဇော်လေးရှိတာ။အဲဓမ္မနုဓမ္မပฏิပတ်နဲ့ပူဇော်ရင်မြတ်စွာဘုရားတာရုခေါ်တဲ့ပူဇော်နည်းပဲ။မြတ်စွာဘုရားအနှစ်သက်ဆုံးအကြိုက်ဆုံးပူဇော်နည်းတဲ့ဓမ္မနုဓမ္မပฏิပတ်ဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ဆိုတာလောဘဒေါသမောဟမာနနေချောင်းအကျင့်ငြိမ်းချောင်းအကျင့်တဖြည်းဖြည်းနဲ့နည်းပါသွားရမယ်။ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်ဖြစ်တယ်။ကဲအလုံးတရားထိုင်ပြီးတဲ့အခါမှာပူဇော်လာလေးကိုအလုံးလှုပ်ချီလိုက်လိုက်ဆိုလိုက်။ဣမာယဓမ္မနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိ อิมายะธรรมานุธรรมปฏิปฏิยาธรรมังปุเสมิอิมายะธรรมานุธรรมปฏิปฏิยาตังกังปุเสมิโลกุตตราเตยาโกบาอัลโยโตอิเจเมปฏิปัตภิญพยาศิงกูปูโซบาอิเตยาโรกูปูโซบาอิตังฆาโรกูปูโซบาอิมิภะนะปากูปูโซบาอิเสยตมะกูปูโซบาอิดาพ่อยิรุเตยาชุมะเตไฉตวิญญาณเรโยคีริโอเสยตมะริยาจะไคบิปูโซไคเนปาลีติအဲ့တော့ကိုယ့်ရဲ့လုံရက်တစ်ခုဟာဓမ္မနုဓမ္မပฏิပတ်ဖြစ်နေတယ်ဆိုရင်အနန္တောအနန္တငါးပါးကိုအကောင်းဆုံးအမြတ်ဆုံးပူဇော်ရာရောက်တယ်ပြောင်းမြန်ပြန်လာမိမိတို့ရဲ့ကျင့်စဉ်တရားတွေဟာဓမ္မနုဓမ္မပฏิပတ်မဖြစ်ပါဘူးဆိုရင်ဒါအနန္တောအနန္တငါးပါးယတနာ၃ပါးအကောင်းဆုံးပူဇော်တယ်လို့ပြောလို့မရဘူးတဲ့ဒါကြောင့်ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ရည်ကြီးတယ်ပြန်ပြောမယ်ဓမ္မနုဓမ္မပฏิပတ်ဖြစ်ရင်ယတနာ၃ပါးနန္ဒောနန္ဒ၅ပါးကိုအမျက်ဆုံးအကောင်းဆုံးပူဇော်ရာရောက်တယ်ဓမ္မနုဓမ္မပฏิပတ်အကျင့်ဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ဟုတ်မဟုတ်သိခြင်းပါတယ်ဆိုရင်ပြန်စစ်ကြည့်လိုက်လောဘဒေါသမောဟမာနမာနနေကြောင်းအကျင့်လောဘဒေါသမောဟမာနမာနငြိမ်းကြောင်းအကျင့်တဲ့တဖြည်းဖြည်းနေပါသွားရင်ဒီအကျင့်ဟာဓမ္မနုဓမ္မပฏิပတ်ဖြစ်ပြီးတော့ပူဇော်ရာရောက်တယ်ကိုယ်လည်းပဲနိဗ္ဗာန်နဲ့တဖြည်းဖြည်းဤသွားတယ်။အဲ့ဒီလောဘဒေါသမောဟတွေကနေပါရာနေကုန်သွားပြီဆိုတာနဲ့ယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာ။ဒါကြောင့်ကုန်ဖို့ရည်ကြီးတယ်။အဲ့တော့မိမိတို့အဖွဲ့တွေစဉ်းစားရမှာကမိမိတို့ကုစုပေါင်းပြီးတော့ဒါနပြုကြတယ်။မိမိတို့ရဲ့ဒါနဟာဓမ္မနုဓမ္မပฏิပတ်ဖြစ်ပါသလား။ဒါလေးစဉ်းစားကြည့်။အဲ့တော့ဒီအဖွဲ့မဖွဲ့စည်းခင်တုန်းကမိမိတို့မှာဒီလောက်ကုသိုလ်ရတလားဒါလေးစဉ်းစားကြည့်အဲ့တော့ဒီအဖွဲ့ဖွဲ့စည်းပြီးတော့ကုသိုလ်ပြုတယ်ဟိုတုန်းကနဲ့စာဟိုတုန်းကငွေလေးတွေရလာလို့ရှိရင်ဘာဝတ်ထည်လေးဝယ်မယ်ဘာလေးအသက်ဆန်းပေါ်နေတယ်လှပအောင်ဘလို့လှုပ်လိုက်မယ်ဒါဆိုရင်လောဘတွေအတိုးမှာခုကြတော့ဒီဖွဲ့စည်းလေးဖွဲ့စည်းလိုက်တာနဲ့ငါတို့ဆုံးကမယ်တရက်ကိုဘလောက်စုမယ်သွားတဲ့အခါမှာဘာတွေကမယ်တန်ခါးတွေကိုဘလို့လှူဒန်းမယ်ဒါဆိုရင်တန်ဃာတွေအပေါ်မှာချမ်းသာစေခြင်းနဲ့စိတ်မေတ္တာတရားဖြစ်သွားတယ်။တန်ဃာတော်ရှင်မြတ်တွေသာသနာ့လို့လှူဆောင်တဲ့နေရာမှာချမ်းသာစေခြင်းနဲ့စိတ်ဆွမ်းပွမ်းနဲ့မပင်ပန်းစေခြင်းနဲ့သဘောမေတ္တာတရားတွေပါသွားတော့လောဘဒေါသတွေနေသွားတယ်။ဒီလိုအစစ်မှန်လောဘဒေါသတွေနေသွားတယ်ဆိုရင်မိမိတို့ရဲ့အဖွဲ့အစည်းပြုလုပ်တဲ့ကုသိုလ်ဟာဓမ္မနုဓမ္မပฏิပတ်ဖြစ်သွားတာ။ဒါဆိုရင်အနန္တောအနန္တ၅ပါးကိုအမျက်ဆုံးတုံ့ပြန်ပူဇော်ရာရောက်သွားပြီတဲ့။ဒါလေးကိုဘုန်းကြီးကသိစေခြင်းတာ။ဒီလိုမှမဟုတ်ပဲနဲ့အဖွဲ့စည်းတော်ဖွဲ့ထားပါရဲ့မာမာနာတွေနဲ့ပြိုင်နေကြတယ်ဒေါသတွေနဲ့ငါကဘလောက်ထဲတာငါကြဘလို့ဒေါသမာမာနာတွေကြီးနေတယ်ဆိုရင်စဉ်းစားကြည့်လိုက်ဒီဖွဲ့စည်းတဲ့ဝင်လိုက်မှာလောဘဒေါသတွေများလာတယ်ဆိုရင်တမာနုဓမ္မပฏิပတ်မဖြစ်တော့မဖြစ်တော့ဘူးဆိုရင်ဘာဖြစ်လဲနိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်တော့ဘူးပေါ့နိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်ရင်ဘုရားရှင်သာဓုခေါ်ပါမလားမခေါ်တော့ဘူးဘုရားရှင်တရားတန်ခါမိဘဆရာအကောင်းဆုံးပူဇော်ရာမရောက်တော့တကယ်လို့ယရနာ၃ပါးနဲ့မိဘဆရာတွေကမိမိတို့ရဲ့မာမာနာပြိုင်နာတွေအတ္တပြိုင်နေတာတွေကိုသိသွားခဲ့ရင်ဘယ်လိုလုပ်ဝမ်းသာနိုင်မလဲလောဘဒေါသတွေကဒီဖွဲ့စည်းဖွဲ့လိုက်မှတိုးလာပါတယ်ဆိုရင်ဒါဓမ္မနုဓမ္မပฏิပတ်မဖြစ်တော့ဒါလေးတွေကတတိထားစီအကောင်းတဲ့အချက်ကလေးတွေဒါကြောင့်မို့လောကုတ္တရာတရားကိုပါလျော်တော်ဤအကျင့်မြတ်ဖြင့်နိဗ္ဗာန်ရောက်ကြောင်းဖြစ်သောဤအကျင့်မြတ်ဖြင့်လောဘဒေါသမောဟမာနမာနနေပါကြောင်းငြိမ်းကြောင်းဖြစ်သောဤအကျင့်မြတ်ဖြင့်ဘုရားရှင်ကိုပူဇော်ပါ၏တရားတော်ကိုပူဇော်ပါ၏အရိယသံဃာနှင့်တကဝယကုသာသနာတော်၏ရှေးအောင်ဆောင်ရွက်နေကြတဲ့သံဃာတော်ချင်းမြတ်ပေါင်းကိုပူဇော်ပါ၏ကျေးဇူးရှင်မိဘနှစ်ပါးကိုပူဇော်ပါ၏ဆရာသမားပေါင်းကိုပူဇော်ပါ၏နေ့စဉ်ဒါမျိုးလေးရှိခိုးပူဇော်ပေးရတယ်ဒါဆိုရင်မိမိတို့ရဲ့ ရတနာသုံးပါအနန္တနန္ဒ၅ပါးကိုဖိဆာထဲမှာအနန္ဒ၅ပါးကိုဥထိတ်ထား၍ဒီလောက်ကလေးနေရတော့အကောင်းဆုံးပူဇော်ရတော့ဘယ်ဖြစ်သေးပါ့မလဲအဲ့တော့လောဘဒေါသမောဟနည်းအောင်ကျင့်ပြီဆိုရင်ဒါတွေကဖြစ်သွားတော့တာပဲဓမ္မနဓမ္မပတိပဲဖြစ်သွားရင်အကောင်းဆုံးပူဇော်ရရောက်တယ်တဲ့ဒါလေးကိုဘုန်းကြီးကသိစေချင်တာအဲ့တော့ဘုန်းကြီးတကူပြောပြအောင်မယ်ဒါမှမိမိတို့အမှန်တရားကိုသိတဲ့ပညာတရားတွေနှလုံးသားထဲမှာဂိမ်းသွားမှာပညာဆိုတာဘာလဲမင်းအမှန်တရားကိုသိတာဒါလှုပ်တင်တဲ့ဒါမလှုပ်တင်မှုဒါပြောတင်တဲ့စကားဒါမပြောတင်တဲ့စကားအမှန်တရားကိုသိသွားရင်ဒါပညာလို့ခေါ်တယ်ဘွဲ့ဒီဂရီရတိုင်းပညာကြီးတာမဟုတ်ဘူးအဲ့တော့တချို့ဘွဲ့ဒီဂရီတော်ရပါရဲ့ပြောတင်မပြောတင်နားမလဲလှုပ်တင်မလှုပ်တင်နားမလဲဂုံပကာတနာနဲ့နှစ်သာရမခွဲခြားတတ်ဘူးဒါဆိုရင်သူ့ကိုဘွဲ့တော်ရထားပါရဲ့ပညာတတ်လို့သတ်မှတ်ရတာခက်ခဲပါတယ်အဲ့တော့ပညာဆိုတာတကယ်တော့အမှန်တရားကိုသိတာဒါကိုပညာလို့ခေါ်ရတယ်အဲ့တော့ဘုန်းကြီးတို့ဒီပညာလေးတိုးပွားတော့ဘုန်းကြီးတခုပြောပေးမယ်ဘုန်းကြီးတို့မြန်မာတနိုင်ငံလုံးမှာပဋ္ဌံပွဲတွေဆိုတာကျင်းပတယ်ဘာဖြစ်လို့လဲဖရာရှင်ကိုဓမ္မနဲ့ပူဇော်မယ်မြတ်စွာဘုရားကဒွေမာဘိကဝေပူဇာကတမဒွေအာမိတာပူဇာစဓမ္မပူဇာစဣတရကံဘိကဝေဣမာတံဒွေနံပူဇာနံယရိတံဓမ္မပူဇာတိယဟန်တို့တဲ့ပူဇော်နည်းနှစ်မျိုးရှိတယ်ပစ္စည်းနဲ့ပူဇော်ခြင်းတရားနဲ့ပူဇော်ခြင်းဒီလိုပူဇော်ခြင်းနှစ်မျိုးရှိတယ်အဲ့ဒီပူဇော်ခြင်းနှစ်မျိုးထဲမှာတရားနဲ့ပူဇော်ခြင်းဟာအမျက်ဆုံးလို့မြတ်စွာဘုရားကဟောခဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံတနိုင်ငံလုံးပဋ္ဌံပွဲတွေကျင်းပလိုက်ကြတာမြို့ရောတော်ရောနေရာတကာပဋ္ဌံပွဲတွေကျင်းပနေကြတယ်အဲ့တော့ဘာဖြစ်လို့လဲဘုရားရှင်ကဓမ္မနဲ့ပူဇော်တာတရားနဲ့ပူဇော်တာအမျက်ဆုံးလို့မြတ်စွာဘုရားကချီးကျူးတော်မူခဲ့တော့ပဋ္ဌံတရားတွေပူဇော်လိုက်ကြတာအဲ့တော့တချို့ရည်ရွယ်ချက်ကလည်းပဲပဋ္ဌံတရားတော်ကြီးဟာသာသနာ क्वे တဲ့ကအစာဆုံး क्वे မှာသာသနာမ क्वे အောင်မိမိတို့အနေနဲ့ပဋ္ဌံတရားတော်ကြီးကိုပူဇော်ကြစို့ဒီရည်ရွယ်ချက်တွေနဲ့ပူဇော်ကြရအောင်အဲ့ဒီရည်ရွယ်ချက်ထီတော့ကောင်းမှသေးတယ်ဒါပေမဲ့လို့ဓမ္မနဲ့ပူဇော်တယ်ဆိုတဲ့နေရာမှာလည်းပဲဘုန်းကြီးတို့ဗဇက်ကဓမ္မနဲ့ပူဇော်တယ်လို့ပြောနေတယ်ဒါပေမဲ့လို့အတွင်းနှစ်သာရအားဖြင့်ဓမ္မတွေကျင်းသွားတဲ့မြတ်စွာဘုရားကဆုံးမတာတဲ့ဒီဆုံးမတွေမလိုက်နာပဲနဲ့ထင်းတယ်လို့ကျဲနေတယ်ဆိုရင်ဒါဟာဘုန်းကြီးတို့သာသနာပြုရမရောက်ပါဘူးပူဇော်ရမရောက်ပါဘူးဘုန်းကြီးကဘာဖြစ်လို့ပြောတာလဲဓမ္မနဲ့ပူဇော်တာအကောင်းဆုံးပူဇော်တာဆိုပေမဲ့စိတ်နေစိတ်ထားရည်ရွယ်ချက်ကလိုအပ်သေးတယ်ပေါ့။ဟောဥပမာအဖြစ်ပဋ္ဌံပွဲကျင်းပါတယ်ရည်ရွယ်ချက်ကရံပုံငွေကျန်အောင်လို့ဒါဆိုရင်သွားပြီရည်ရွယ်ချက်တွေပါသွားပြီပဋ္ဌံပွဲကျင်းပါတယ်ပဋ္ဌံပွဲကျင်းပါတဲ့ချိန်မှာတရားဓမ္မတွေကမစားကောင်းတဲ့အစာစားရညာကျင်တုတ်တိကတ်တန်ဃာတော်ရှင်မြတ်တရားဖုံပြီးတန်ဃာတော်ရှင်မြတ်တရားတန်တန်မှာဝီနီးသီလာတွေပျက်စီးသွားတယ်အဲ့တော့သာသနာပြုတယ်သာသနာဆိုတာဘာလဲမြတ်စွာဘုရားရဲ့အစုံမှမြတ်စွာဘုရားကညစာမစားပါနဲ့ဆိုတာတရားဓမ္မတွေကသွားပြီးတော့မစားကောင်းတာတွေကိုကြီးညိုပြီးတော့ကတ်တော့ကိုကျင့်သီလာတွေအာနေသွားတယ်သာသနာကြီးညှိုးမိန်သွားတယ်အဲ့တော့ပြုတော့သာသနာပြုတယ်လို့ပြောတယ်တကယ်ဖြစ်သွားတာသာသနာအစုံမှတွေမြတ်စွာဘုရားဆုံးမတွေပျောက်ပြဲသွားတယ်ဒါသာသနာအာနေစီရရောက်တယ်ဒါလေးတွေကိုဘုန်းကြီးကသိစေခြင်းနဲ့ဒါကြောင့်ဓမ္မနဲ့ပူဇော်တိုင်းမဟုတ်ပါဘူးဓမ္မနဲ့ပူဇော်တဲ့နေရာမှာဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်ဒါလေးကိုပြောခြင်းအဲ့တော့ဘယ်လိုလဲဆိုတော့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုအပ်တယ်ဆိုတာဆရာရောတက္ကရောဒါလေးရဲ့လိုအပ်တယ်တန်ဃာရိဘကလည်းပဲရံမုံငွေများများကျန်ဖို့ရံမုံငွေများများကျန်ရင်ကြောင်ကြီးတွေစောက်ဖို့ဒီလိုစိတ်တွေဆောနေတယ်တရားဓမ္မတွေရလည်းပဲပဋ္ဌံပွဲမှာဗာရိကတကောင်းနေမစားကောင်းတာစားကောင်းတာမသိကပ်ဖို့ပဲသိတယ်ဒီတော့မြတ်စွာဘုရားရဲ့အဆုံးအမဝီနည်းသိက္ခာပုဒ်တွေညှို့နွမ်းသွားရဆိုရင်ဒါဟာသာသနာပြုရာရောက်ပါသလားမရောက်တော့သာသနာတောင်ညှို့နွမ်းသွားတဲ့အာနေသွားတဲ့ဘာဖြစ်လို့လဲဓမ္မနုဓမ္မပฏิပတ်မဖြစ်တော့မြတ်စွာဘုရားလည်းသာဓုမခေါ်ပါဘူးအဲ့တော့ဓမ္မနဲ့ပူဇော်တာကောင်းတယ်ဆိုပေမဲ့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ဆိုတာဘာပြောတာလဲနိဗ္ဗာန်ရောက်ကြောင်းအကျင့်လောဘဒေါသမောဟနေကြောင်းအကျင့်လောဘဒေါသမောဟငြိမ်းကြောင်းအကျင့်ဒါတွေဖြစ်ဖို့လိုအပ်ပါတယ်ဒါလေးတွေကတိမ်မွေ့တယ်နုညံ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့အသိဉာဏ်ကသိပြီးတော့ဘာသာရေးနဲ့ပတ်သက်လို့မပြေဝါတော့လှူရင်ကုသိုလ်ရတယ်ဒီလိုပဲထင်ရတယ်လှူလိုက်တဲ့အတွက်သာသနာတော်ကြီးညှိုးနွမ်းသွားတယ်ပျောက်ကွယ်သွားတယ်ဘလောက်နှစ်နာစရာကောင်းလဲဒါလေးတွေကိုဘုန်းကြီးကသိစေခြင်းတာ ဒါဘုန်းကြီးကဘယ်နေရာမှာဒါမျိုးပြောတာမဟုတ်ပါဘူးပဋ္ဌံပွဲတွေဘုန်းကြီးတွေ့ဘူးတဲ့နေရာလေးတွေကိုမှန်းပြီးတော့ဒါပြောတာပါဒါကြောင့်ဘုန်းကြီးကဒီเจ้าမှာဆိုလို့ရှိရင်စစ်မှန်တာတွေကနဲလာတဲ့ကပဋ္ဌံပွဲတွေလာပြီးရင်မလိုက်ပါနဲ့ဘုန်းကြီးကိုပဋ္ဌံပွဲရွတ်ဖို့လာမလျှောက်ပါနဲ့ဘုန်းကြီးကတော့အပြက်ပိတ်ထားတယ်ဘာဖြစ်လို့လဲမှန်ကန်ရင်တော့ကောင်းတာပေါ့မမှန်မကန်တဲ့လလဘလိုချင်လို့ရံပုံငွေကြံချင်လို့ညစာတွေစားပြီးတော့ဒါမျိုးတွေရွတ်တယ်ဆိုရင်သာသနာစီပင်စရာမရောက်ဘဲနဲ့အားနည်းရသွားနိုင်တယ်ဒါဆိုရင်ဓမ္မနုဓမ္မပိပတ်နိဗ္ဗာန်ရောက်အကြောင်းအကျင့်ဖြစ်ပါသလားစဉ်းစားဖို့စဉ်းစားဖို့ဘုန်းကြီးကပြောတာအဲ့တော့နိဗ္ဗာန်ရောက်အကြောင်းအကျင့်ဆိုတာဘာလဲလောဘဒေါသမောဟနေချောင်းအကျင့်လောဘဒေါသမောဟတွေရဲ့ဒီပွဲကိုလှုပ်လိုက်တဲ့အတွက်နဲမသွားဘဲနဲ့တို့တို့လာပါတယ်ဆိုရင်စဉ်းစားစရာကောင်းပြီဒါဓမ္မနုဓမ္မပိပတ်မဖြစ်တော့မဖြစ်ရင်ဖရာတရားတန်ကမိဘစီရအနန္တောနန္ဒာ၅ပါးကိုအမျက်ဆုံးအကောင်းဆုံးပူဇော်ရာရောက်ပါသလားဒါလေးတွေကစဉ်းစားဖို့ကောင်းတဲ့အချက်ကလေးတွေဒါကြောင့်ဘုန်းကြီးကဒါကိုသင်ပေးတာပါအပြစ်တင်ခြင်းလို့ပြောတာမဟုတ်နားလည်စေခြင်းလို့အမှန်တရားကိုသိစေခြင်းလို့ပြောတာအဲ့တော့ပဋ္ဌံပွဲတွေလုပ်တဲ့ကဓမ္မနုဓမ္မပฏิပတ်ဖြစ်ခြင်းရင်မလုပ်မလဲလောဘဒေါသမောဟနည်းအောင်ကျင့်ဖို့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲဩမြတ်စွာဘုရားရဲ့ပဋ္ဌံဒေသနာတော်ကြီးဆိုတာဘုရားရှင်ပွင့်တော်မူလာမှတွေ့ရတဲ့တရားမိဘကျေးဇူးဆက်တဲ့တရားအဲ့တော့အင်မတန်နက်နဲတဲ့တရားသမုဒ္ဒရာလေးစင်းနဲ့ပို့ပြီးတော့နက်နဲတဲ့တရားပါလားဒီတရားတော်ကြီးကိုရွတ်ဆိုခွင့်ပူဇော်ခွင့်ရရင်ပူဇော်နေတဲ့ချိန်မှာငါတဏ္ဍာမလောဘဒေါသတွေကင်းတယ်လောဘဒေါသမောဟကင်းခြင်းလို့ဘုရားရှင်ကိုပူဇော်ခြင်းလို့အနန္တငါးပါးကိုကျေးဇူးဆက်ခြင်းလို့ပဋ္ဌံတော်ယူဟေတုပစ္စယောတိဟေတုသံပြုတ်တကနံဓမ္မာနံတန်သမုဋ္ဌာနာနိစ္စရူပာနံဟေတုပစ္စေနပစ္စယောအဲ့တော့နန္ဒောနန္ဒငါးပါးကိုကျေစုဆက်ခြင်းလို့ဖရာတရားတန်ခါကိုပူဇော်ခြင်းလို့ယူဆနေတဲ့အချိန်မှာလောဘဒေါသကင်းခြင်းလို့ဒီစိတ်လေးနဲ့ယွနေတယ်ဆိုရင်ဘုန်းကြီးတို့လောဘဒေါသတွေနဲလို့ပဋ္ဌံပူဇော်တဲ့အချိန်မှာဒါဆိုရင်ဓမ္မနုဓမ္မပိပယ်ဖြစ်ပြီးတော့နန္ဒဝနန္ဒငါးပါးကိုအကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်တယ်တဲ့အဲတရားဓမ္မတွေအနေနဲ့လည်းပဲဘလို့လဲဆိုတော့ဩပဋ္ဌံတရားဆိုတာဟိုးကတ္တပဘုရားရှင်လက်ထက်တုန်းကလင်းတို့လေးတွေဟာယဟန်တော်တွေအဘိဓမ္မာစာပြန်ကြတယ်ပဋ္ဌံတွေပြန်ကြတယ်လင်းတို့လေးတွေအတန်ကြားနေရတယ်သူတို့ဘာမှတော့အဓိပ္ပာယ်မသိဘူးအဲ့ဒီပဋ္ဌံတန်လေးတွေအဘိဓမ္မာတန်လေးတွေကြားပြီးတော့ကွယ်လွန်တဲ့အခါနှစ်ပြည့်ရောက်ဘုရားတို့ဘုရားရှင်လက်ထက်ကျယဟန်ပြုပြီးတော့ယဟန်သားတွေဗိဓမ္မာတရားနားပြီးတော့ယဟန်သားဖြစ်တယ်။အော်ဗိဓမ္မာတရားတွေရဲ့ကျေးဇူးဟာကြီးမားလှကြီးလား။တရားတော်ဟာနားမလည်ပေမဲ့အတန်လေးကြားပြီးတော့ကြီးညိုတာနဲ့ဘယ်နိဗ္ဗာန်ကြီးရောက်စေပါလား။ဒီစိတ်ကလေးတွေနဲ့ပူဇော်တယ်။ဒါဆိုလို့ရှိရင်ဘုရားတို့အိမ်မှာနေလို့ရှိရင်တင်ဖြင့်နေပြောတယောက်နဲ့တယောက်အတင်ပြောအကုသိုလ်ဖြစ်တယ်။ပဋ္ဌံပွဲသွားရင်ပဋ္ဌံသင်လေးကြားရရင်ကုသိုလ်ဖြစ်တယ်။ဒီစိတ်ကလေးတွေနဲ့လုံးလို့ဒါဆိုလို့ရှိရင်ဘုန်းကြီးတို့ဆရာရောတက္ကရာရောလောဘဒေါသမောဟတွေနဲလို့ဒါဆိုရင်ဓမ္မနုဓမ္မပฏิပယ်ဖြစ်သွားပြီနိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်သွားပြီဒီလိုဖြစ်သွားပြီဆိုရင်ဒါဟာမြတ်စွာဘုရားကနာယီကန္တာရီပူဇင်တာမန်ပူဇင်တိယဟန်တို့တင်တို့ငါဘုရားကိုပန်းနှံ့တာဆွမ်းစတဲ့ပစ္စည်းဝတ္ထုတွေနဲ့ပူဇော်တာပူဇော်ရာရောက်ပါတယ်အကောင်းဆုံးအမြတ်ဆုံးပူဇော်တာတော့မဖြစ်သေးဘူးဓမ္မနုဓမ္မပฏิပတ္တိယဗနာမန်ပူဇင်တိဓမ္မနုဓမ္မပฏิပတ်လို့ခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်လောဘဒေါသမောဟနေကြောင်းအကျင့်လောဘဒေါသမောဟငြိမ်းကြောင်းအကျင့်ဒီကျင့်တွေကိုကျင့်မှသင်တို့ငါဘုရားကိုအကောင်းဆုံးပူဇော်ရာရောက်တယ်ဆိုတဲ့အတိုင်းဆရာတွေကလည်းရည်ရွယ်ချက်ကောင်းကောင်းနဲ့ပူဇော်ကြတရားဓမ္မတွေကလည်းပဲရည်ရွယ်ချက်မှန်မှန်နဲ့လှူတင်တာကိုလှူမလှူတင်တာကိုမလှူနဲ့ဒီလိုစိတ်ဓာတ်နဲ့ပူဇော်ကြမယ်ဆိုရင်တော့ရဲ့ရွာနဲ့အန္တရာယ်တွေကင်းပြီးတော့ကုသိုလ်တရားတွေတို့အကုသိုလ်တွေနဲ့ဓမ္မနုဓမ္မပฏิပတ်ဖြစ်ပြီးတော့နိဗ္ဗာန်ရောက်ကြောင်းအကျင့်တွေကျင့်ရာရောက်သွားတယ်။အနန္တောနန္ဒငါးပါးကိုအမျက်ဆုံးပူဇော်ရာရောက်တယ်တဲ့။ဒါဘုန်းကြီးကစကားဆက်လို့အားလုံးနားလည်အောင်ပြောတာ။ဘုသူ့ကိုစောင်းပြီးတော့ပြောတာဒီလိုပေါ့ဘူး။ဘုန်းကြီးတို့မြန်မာနိုင်ငံမှာပဋ္ဌံပွဲတွေအစဉ်လာလေးတွေမှားနေတာလေးတွေတော်တော်များများတွေ့ရလို့ဒါဘုန်းကြီးကကိုတွေ့အနေနဲ့ပြောတာ။ဘယ်မှာပါဖြစ်လို့ဘယ်မှာညာဖြစ်လို့ဒီလိုကြားယုံနေနဲ့ပြောတာမဟုတ်ဘူးပေါ့။အပြစ်တင်ခြင်းလို့ပြောတာလည်းမဟုတ်ဘူးခုတရားနာတဲ့အဖွဲ့တွေဆင်ကျင်တတ်ဖို့အမှားမှန်သိဖို့လိုင်းနာကျင့်သုံးဖို့သာသနာပြုတယ်ဆိုတာဓမ္မနုဓမ္မပฏิပတ်ဖြစ်မှဘုရားရှင်ကိုအကောင်းဆုံးပူဇော်ရရောက်ပါလားဒီလိုလေးတွေသိစေခြင်းလို့ဘုန်းကြီးရင်းရင်းနှီးနှီးနဲ့ဟောပေးတာဒ ဒါကပဋ္ဌံပွဲနဲ့ပတ်သက်လို့စာပေသင်ကြားတာနဲ့ပတ်သက်လို့မြတ်စွာဘုရားကဘယ်လိုဟောခဲ့လဲဆိုတော့ဘုန်းကြီးတို့ဓမ္မပဒတနေရာမှာစာပေသင်တယ်စာပေသင်နိုင်လဲကောင်းတာမဟုတ်တချို့ကြတော့သင်ရင်သင်ရင်နဲ့အပေလေးပါရောက်သွားတာငရေတတိဆန်ပိတာသူတကယ်ကြာသွားတာဖြစ်သွားနိုင်တယ်တချို့ကြတော့လည်းပဲသင်ရင်သင်ရင်နဲ့ဘာဖြစ်မလဲသင်ရင်သင်ရင်နဲ့လောဘဒေါသတွေနည်းပြီးတော့ဓမ္မနုဓမ္မပရိပတ်ဖြစ်ပြီးနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုသွားနိုင်တယ်အဲ့တော့ဘုန်းကြီးတို့ရွာတွေရတက္ကရာမတွေရတော့ကိုသားသမီးသင်ငန်းဝတ်သွားတယ်ပျော်လို့ကိုသားသမီးစာသင်တယ်ပျော်လို့စာမူဝေရီအောင်တယ်ပျော်လိုက်တာဒါပေမဲ့သင်ယုံနဲ့မလုံလောက်ပါဘူးအဲ့ဒီစာသင်တာဒီဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ရည်ကြီးတယ်တဲ့ဒါလေးကိုဘုန်းကြီးအချိန်ရသလောက်အကျဉ်းချုပ်လေးပြောပြပေးမယ်မြတ်စွာဘုရားဘယ်လိုဟောခဲ့လဲဆိုတော့ဘုံပိစေတန်ဟိတာပါဒမာနောနာတကရောတိနရောပမတ်တောဘောဘဝကာဝကနယံပရိသန်နာဘဂဝတာမညတဟောတိအဲ့တော့အတိပ္ပယပါလဲဆိုတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့အင်မတန်အစီနှစ်တည်းပါတဲ့ပိဋကတ်၃ပုံနိကေ၅ရက်ဓမ္မခဏ၈400နဲ့အာလုံကုံစင်အောင်တက်မြောက်အောင်တင်ယူပို့ချဟောပြောတယ်တဲ့အဲ့ဒီလိုဟောပြောနေပြီမဲ့လို့တချို့တန်ဃာတော်ရှင်မြတ်တွေယဟန်သာမဏေတွေကစာပေဝရသင်တယ်စာပေတိုင်းမကျင့်ကြဘူးတဲ့တရားချွတ်ယွင်းနေကြတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဘုံပိစေတန်ဟိတာပါဒမာနောနာတကရောတိနရောပမတောတဲ့တရားတိုင်းမကျင့်ဘူးတရားတော့သင်တယ်တရားတော့စာပေတွေကိုတော့ပို့ချတယ်တရားတွေကိုတော့ဟောတယ်ဒီတရားတော့ ਨੇ ညီအောင်မနေဘူးမနေတော့ဘာဖြစ်လဲဆိုတော့လလဘလိုချင်လို့သင်ရတယ်စာသင်တိုက်တွေထောင်းတယ်တရားတွေဟောတယ်တရားတွေပြတယ်တရားတော်မာရီများများလာအောင်လို့ကြည်ရွယ်ချက်တွေရနာမည်ကြည်အောင်လို့တရားတော်မာရီများများလာရင်အလှငွေများများရအောင်လို့ရရွာတွေမှာပေါ်ပူလာဖြစ်ခြင်းလို့ဒီလိုစာသင်ကြစာချကြတရားဟောကြတရားပြကြတရားစကားတွေဖွင့်ကြဒီလိုလုပ်တယ်ဒါဆိုရင်တရားတိုင်းမကျင့်တော့ဘူးဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်တော့ဘူးလောဘဒေါသနှဲချောင်းအကျင့်ဓမ္မနုဓမ္မပฏิပတ်မဖြစ်တော့ဘူး။ဒါဆိုရင်ဘလို့ဖြစ်သွားလဲ။ကောဘဝကာဝပနိကနယံပရိသန်နာဘဂဝသမညတဟောတိတဲ့။ဘုန်းကြီးတို့အခါစားကြောင်းရတဲ့နွားကြောင်းသားတယောက်။နွားတွေတော့ကြောင်းနေတဲ့။ဒါပေမဲ့လို့ तू ကတနေ့1000 2000အခါကြောင်းကပဲရတယ်။နွားကထွက်တဲ့နွားနိုးတို့ထောဘတ်တို့ဒါကြ तू 3000 ခွင့်မရှိဘူး။ဒီလိုပဲတဲ့အဲ့ဒီလိုစာတွေတော့သင်ပါရဲ့တရားတွေတော့ဟောပါရဲ့တရားတွေတော့ပြပါရဲ့တရားအတိုင်းမကျင့်ဘူးလောဘဒေါသနဲ့အောင်မကျင့်ဘူးစာသင်စာကြလုံရင်လည်းလောဘဒေါသတွေကမြင့်မြင့်လာတယ်များများလာတယ်တရားဟောရင်လည်းလောဘဒေါသတွေကြီးကြီးလာတယ်တရားရိပ်တာဘုံကြီးလုံရင်လည်းလောဘဒေါသတွေကတိုးတိုးလာတယ်ဆိုရင်နွားကြောင်သားနဲ့တူပါတယ်တဲ့နွားကြောင်သားဟာခါကြီးမွေပဲရတယ်နွားကဖြစ်ပေါ်လာတဲ့နွားနိုးတို့ထောဘတ်တို့သုံးဆောင်ခွင့်မရတဲ့လိုပဲသူလည်းပဲတရားဓမ္မတွေကဆွန်လေးလှူလိုက်သင်္ကန်းလေးကတ်လိုက်ဒါတော့ပဲခံစားရတယ်တရားရဲ့ရတာဇံမတ်ဖို့တရားနဲ့ဝေးတယ်တဲ့ဇံမတ်ဖို့တရားရဲ့ရတာတောက်သုံးခံစားခွင့်မရပါဘူးတဲ့ကြည်နော်မြတ်စွာဘုရားကဟောခဲ့တာဓမ္မနုဓမ္မပฏิပတ်မဖြစ်ဘူးစာသင်ရင်သင်ရင်နဲ့နောက်တစ်ခါဘုံကြီးဖို့နောက်တစ်ခါစာမူပဲအောင်ရင်လူတွေကပူဇော်မှာပူဇော်ပွဲကြရင်ငါဘာတွေရမှာလောဘတွေတိုးနေတယ်ငါစာမတက်ခင်တော့ငါကိုနှိမ်ချတာငါပြန်ပြီးတော့ငါလက်စားချိန်မယ်ဒေါသတွေတိုးနေတယ်ဒီလိုစာသင်နည်းဟာဘုန်းကြီးတို့လောဘဒေါသတွေတိုးနေတဲ့အတွက်ဓမ္မနုဓမ္မပฏิပတ်မဖြစ်ပါဘူးတဲ့ဒါဆိုရင်အနန္တောနန္ဒငါးပါးကိုအကောင်းဆုံးပူဇော်တယ်လို့ပြောလို့မရကုသိုလ်နည်းနည်းပါးပါးဖြစ်တယ်အကုသိုလ်တွေအများကြီးဖြစ်တယ်တဲ့နွားကြောင်သားနဲ့လည်းတူပါတယ်နွားမှဖြစ်တဲ့ရတာကိုနွားကြောင်သားမခံစားရဘူးအခါကြီးငွေပဲရတယ်လို့စွမ်းသင်္ကန်းကြောင်းစီဒီလောက်ပဲရပြီးတော့တရားရဲ့ရတာခံစားပြီးငြင်းချမ်းတဲ့ရတာကိုမခံစားနိုင်ပါဘူးတဲ့တကယ်မြတ်စွာဘုရားရဲ့တရားကဘလောက်ထိရှင်းလဲစာတင်စာချလုပ်နေတယ်စာတက်ပြီတော့ဖြစ်နေတယ်တရားတွေဟောနေတယ်တရားတွေပြနေတယ်မြတ်စွာဘုရားမချီးကျူးပါဘူးဘာမှချီးကျူးမလဲဓမ္မနုဓမ္မပฏิပတ်လောဘဒေါသမောဟတွေပါပါပါပါသွားလောဘဒေါသမောဟတွေငြင်းငြင်းပြီးတော့နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်မှမြတ်စွာဘုရားချီးကျူးပါတယ်ဒါကြောင့်မြတ်စွာဘုရားကိုပူဇော်ခြင်းပါတယ်ဆိုရင်စာသင်သားစာချဘုန်းကြီးတရားဟောဘုန်းကြီးတရားပြဘုန်းကြီးဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်တဲ့ဒါလေးကိုဘုန်းကြီးကဘုသူတ္တအဖြစ်သိစေခြင်းတာ Now, I'm just happy about that whole little. A bambizi, then eat a bada, ma no, tamata, hodi, nudama, sari, raginza, dodeza, baya, moan, tamabazano, doing moda, sito, nubariano, idawa, uranwa, tabagawa, taminata, hodi. Hello, pitika domu, nene li tene, tea, nene baba, hore, tea, nene baba, yare, nene baba, li, a low lotion, low bazi, time to load it, loga, tamata, hodi, nudama, sari. ตุเจนี่เดเจียนมะพุนิพพานญาจองเจียนโลภะโทสะโมหะจองเมจองเจียนเจียนเดเดพ่อนี่ดูสาชะเดพ่อนี่ดิอ่ะแลเวงาโกจองอยู่ปีตาตนะမျိုးเสร็จดิปอถั่วบาซีงาโกจองอยู่ปีโตตาตนะโรอีชีบาซีดิสิทธิ์เดสาดิชะเดสาดิเนี่ยตังฆาดิอ่ะแลเวตะเฉยมาตาตนะชีอ๋อปัญญาตัมมาဖြစ်มาปัญญาตัมมาตุรภาวงาตะเส้นไปไหนมา အဲ့တော့ကိုယ်နှလုံးသားမှာပိတကတိတက်အောင်သိအောင်ကြိုးစားပြီးတော့သင်တယ်ဘာဖြစ်လို့လဲတဆင်မြဝေးဖို့တက္ကရာမာရီကိုဟောပြောဖို့ကိုယ်တိုင်ကျင့်ကြံကြို့ဖို့အားထုတ်ဖို့ဒီလိုကျင့်နေဆိုရင်အဲ့ဒီစာသင်စာချက်လုပ်တဲ့တန်ဃာတော်ရှင်မြတ်တည်းရဲ့တန်တယ်မှာလောဘတွေတနေ့တည်းတနေ့နေနေနေနေသွားတနေ့တည်းတနေ့ပါပါပါပါသွားပါသွားတော့ဘာဖြစ်လဲလောဘတို့တာပါပြီးတော့ကုန်သွားတဲ့နေ့ရဟန္တာဖြစ်မှ ယ်ဆိုရင်ဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်တယ်။လောဘဒေါသနေကြောင်းအကျင့်ဖြစ်တယ်။ဒါဆိုရင်အနန္တောအနတ္တ၅ပါးကိုအမျက်ဆုံးပူဇော်ရာရောက်တယ်တဲ့။နိဗ္ဗာန်လည်းပဲနီးစပ်သွားတယ်။နောက်တရားဟောတဲ့တန်ဃာတော်ရှင်မြတ်ကြီးတရားပြတဲ့ရိတ်သားဆရာတော်ကြီးဒီလိုပဲတရားဟောတဲ့ဆရာတော်ကြီးနေနဲ့လည်းပဲဒီတရားတော်ကိုနာယူပြီးတော့အလုံးသောတရားဓမ္မတွေမတည်သေးတာတွေတည်သွားပါစေတည်ပြီးသားတွေရှင်လင်းသွားပါစေလမ်းမနေရင်လမ်းမရောက်ပါစေဒါနမပြုတတ်သေးရင်ပြုတတ်တဲ့ပုဂ္ဂိုလ်တွေအသိဉာဏ်ပြည့်ဝတဲ့ပုဂ္ဂိုလ်တွေဖြစ်ပါစေပဌံပွဲခြင်းပါတဲ့နေရာမှာအမှားမှားရင်ရင်ဖြစ်နေရင်အမှန်တရားပေါ်လျှောက်လန်းနိုင်ကြပါစေအမှန်တရားပေါ်လျှောက်လန်းပြီးနိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုနိုင်ပါစေဆိုတဲ့မေတ္တာတရားနဲ့တရားဟောတဲ့ဆိုလို့ရှိရင်လောဘဒေါသတွေနေနေနေနေသွားပါသွားလောဘဒေါသမောဟတွေနေပါသွားရင်နိဗ္ဗာန်နဲ့ပြီးတာကုံသွားတဲ့နေရန်တာဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုစံဝင်သွားနိုင်နေတဲ့အဲ့တော့တရားဟောတရားပြတဲ့အခါမှာလေပဲဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်မှအနန္တောနှစ်တာ၅ပါးကိုပူဇော်ရာရောက်တယ်။နောက်ဆုံးဘုန်းကြီးတို့တရားပြတယ်။တရားပြတဲ့အခါမှာလူလာများဖို့ပရိသတ်များဖို့သံဃာတင်များဖို့ဒီစိတ်တွေကိုခဏဖယ်ထားလိုက်။ဖယ်ပြီးတော့ဩလူတွေလောကထဲမှာနေထိုင်ကြတာတယ်ဦးနဲ့တယ်ဦးမပြောနိုင်မခေါ်နိုင်လောဘဒေါသတွေကြောင့်ပူလောင်နေကြတာတရားရိပ်သာလာပြီးတော့9ရက်လောက်တရားရှိမှရင်9ရက်တော့လောဘဒေါသတွေငြိမ်းသွားမယ်လောဘဒေါသ9ရက်ငြိမ်းသွားရင်ပဝန်းကျင်လေ9ရက်ငြိမ်းချမ်းသွားမယ်အလုံးလောဘဒေါသအပူမီးတွေငြိမ်းချမ်းပါစေဆိုပြီးတော့တရားလေးတွေပြပေးတရားမထိုင်ပြတဲ့ပုဂ္ဂိုလ်ထိုင်ပြအောင်ထိုင်နေတဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့ရှုမှတ်တဲ့နီးမလန်းမနဲ့ရှုမှတ်တဲ့အောင်ပြုပြင်ပေးပြီးတရားပြတယ်ဆိုရင်တရားပြတဲ့ဆရာတော်ရဲ့တန်တန်မှာလောဘဒေါသတွေနေနေနေနေသွားပြီးတော့နိဗ္ဗာန်နဲ့နေနေသွားပါတယ်အာဓမ္မနုဓမ္မပฏิပတ်လို့ခေါ်ရတယ်ဓမ္မနုဓမ္မပฏิပတ်ဖြစ်သွားရင်အနန္တောအနန္တ၅ပါးယတနာမြတ်သုံးပါးကိုအကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်ပါတယ်တဲ့ကဲတလောက်ဆိုရင်ဘုန်းကြီးဟောခြင်းနဲ့အနန္တ၅ပါးအဥတိုက်ပူဇော်ခြင်းဆိုတာထိုက်လျောက်ပြည့်စုံသွားပါပြီအဲ့တော့ပုံညာဂာမီယုဝတီအဖွဲ့အနေနဲ့ဒီတရားတော်ကိုနာယူပြီးတော့နောက်ကြွေလေးတွေကိုပြန်ပြန်နာယူပြီးတော့ဆင်ခြင်ကြည့်ပါဆင်ခြင်ကြည့်တဲ့အခါမှာငါတို့ရဲ့တန်တန်မှာမနစ်ကငါနဲ့ဒီနဲ့ငါလောဘဒေါသပိုနေသွားသလားမနစ်ကငါနဲ့ဒီနဲ့ငါမာမာနာတရားတွေပိုနေသွားသလားနေသွားရင်ဓမ္မနုဓမ္မပฏิပယ်ဖြစ်တယ်ဒီလိုမှမဟုတ်ဘဲနဲ့ယင်နစ်ကငါနဲ့ဒီနဲ့ငါဒီနဲ့ကလောဘတွေရဲ့ပိုကြီးလာတယ်ဒေါသတွေရဲ့ပိုကြီးလာတယ်ဒါဆိုရင်တခုခုပါနေပြီပြုပြင်ပါဆိုတဲ့ဆန္ဒနဲ့ဘုန်းကြီးအနန္တ၅ပါးအဥတိုက်ပူဇော်ခြင်းဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်။ဒီဓမ္မလက်ဆောင်လေးကိုနာယူပြီးတော့မြဲ့မြဲ့နိုးနိုးကျင့်သုံးနိုင်ကြပါစေ။ကျင့်သုံးရင်ကျင့်သုံးရင်လည်းပါရမီကုသိုလ်တွေရင့်တန်ကနောက်ဆုံးမဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။